Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော် VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ23ရက်စောင့်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့ထိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ပါကစ္စတန်မှာတရုတ်ကောင်စီဝင်ရုံးပါဝင်လက်နက်ကင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီခံရသွားပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေနေရပြန်နေမဲ့ချင်းတွေဖန်တီးပြဖို့မြန်မာဆိုရကိုကုလသမဂ္ဂကထပ်မံတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့2018ခုနှစ်အတွင်းမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးထပ်ပြီးကျင်းပနိုင်မှုအလားအလာနည်းတယ်လို့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကပြောပါတယ်ဒါပေမဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးကတော့
ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်လုပ်ဖို့ရှိတယ်ဒီနှစ်ထဲမှာ4ရက်နှစ်ကြိမ်လုပ်အောင်မယ
်ဒီအစည်းအဝေးကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့ဦးစောထေးကပြောဆိုလိုက်တဲ့သတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တစ်ဆက်သေးပါပဲရိုက်တာသတင်းတော်ဦးရဲ့အယူခံမှုအုပ်ချုပ်ရေးပိုင်းကဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုပြီးတော့လည်းဦးစောထေးကပြောဆိုလိုက်တဲ့အကြောင်းသတင်းပေးဖို့ချက်နဲ့အတူအမေရိကန်သမ္မတကအမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတော်နေနှုတ်ခွန်းဆက်စကားကျေးဇူးတင်စကားပါတာနောက်နိုင်ငံရဲ့ခြားကရွှေပြောင်းလာသူတွေအမေရိကန်စစ်တပ်မှာအရေးပါတဲ့အခမ်းကဏ္ဍမှာစစ်မှုထမ်းနေကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စီဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်ရသွားပါတယ်နိုင်ငံတောင်ပိုင်းစစ်ကဲမျိုးဖြစ်တဲ့ကရာချီမျိုးကတရုတ်ကောင်စီဝင်ရုံးကိုလက်နက်ကိုင်အသေးခံဘုံခွဲသမား3ယောက်ကစီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါဒီနေ့မနေ့မှာပဲကောင်စီဝင်ရုံးဝင်ပေါက်ကပြည်ဝင်ဗီဇာရှောက်တဲ့နေရာမှာကျန်တဲ့ဖော်ရီဝင်လာနိုင်အောင်တိုက်ခတ်သူတယောက်ကအသေးခံဖောက်ခွဲရကနေတိုက်ခတ်မှုဆက်ဖြစ်တယ်လို့လည်းပါကစ္စတန်ရ ेंजर စ်တပ်ဖွဲ့ကဒင်းတော့တွေကိုပြောပါရယ်ပောက်ကွဲမှုနဲ့နောက်ဆက်တွဲကောင်စီဝင်ရုံးလုံခြုံရေးယူထားတဲ့တပ်ဖွဲ့တွေနဲ့နိုင်နေချီတိုက်ခတ်မှုတွေအတွင်းတိုက်ခတ်ကျန်တဲ့တက်ခတ်သူ၂ယောက်သေဆုံးသွားတဲ့အကြောင်းလဲဘုံမူကြီးဖိုက်ဆယ်ကပြောဆိုခဲ့တာပါတက်ခတ်သူတွေတရုတ်ကောင်စီဝင်ရုံးနဲ့ထိရောက်ခဲ့တဲ့အကြောင်းအစိုးရမှထွက်ပေါ်တဲ့သတင်းတွေဟာမှန်မှန်ကန်ကန်လဲပြောဆိုသွားပါတယ်တက်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်နှုန်းနဲ့ပါကစ္စတန်နိုင်ငံသားဗီဇာရှောက်သူနှုန်းသေဆုံးသွားတဲ့အကြောင်းလဲရဲတပ်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားပါတယ်ပါကစ္စတန်နောက်တော်မိုင်းဘလူးချစ်စတန်ပြည်နယ်ခြေဆိုင်ခွတ်တော်ရေးဖွဲ့တစ်ခုဖြစ်တဲ့ဘလူးလူမျိုးရေးတပ်ဖွဲ့ကတော့တက်ခတ်မှုကိုသူတို့စီစဉ်တာဖြစ်ကြောင်းကြေညာခဲ့ပြီးအထူးကံတက်ခတ်သူ3ယောက်ရဲ့တပ်ပုံတွေကိုလဲထုတ်ပြန်ခဲ့ပါတယ်တက်ခတ်သူကကောက်ခလန်းလမ်းမှာရပ်ထားခဲ့ပြီးကောင်စီဝင်ရုံးကိုလာတဲ့အချိန်မှာပဲလူယွေးတပ်ဖွဲ့တွေကကြားပြတ်တားဆီးရလို့လည်းအာဏာပိုင်တွေကပြောပါတယ်တခက်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲပစ္စည်းတွေနဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တာပါခွာချင်းမျိုးတခက်မှုနဲ့နိုင်နှင်းငယ်တော့ကခြားပြီးအနောက်မြောက်ဘက်အိုရိုဆိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပောက်ကွဲရကလူ30ထက်မနည်းသေဆုံးပြီး40ကျော်ဒဏ်ရာရသွားတယ်လို့သေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းဒေသခံအာဏာပိုင်တွေနဲ့ကိုယ်တိုင်တွေ့ရသူတွေကခန့်မှန်းနေကြပါတယ်
အာဖဂန်နစ္စတန်နိုင်ငံကိုစပီနယ်ကဆက်စခန်းထဲမှာရှိတဲ့ဗလီတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီးတော့30လောက်ဒဏ်ရာရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးဟွန်ခမ်ဟာဘီဘီကပြောပါရတယ်။တောက်ကြနေဝတ်ပြုဆူတောင်းပွဲမှာခါတိုင်းထက်လူတွေပိုများနေတဲ့အချိန်မှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းအာဖဂန်စစ်တပ်ပြောခွင့်ရဘိုဂျီအဗ်ဒူလာကပြောကြားခဲ့ပါတယ်။သေဆုံးသူတွေဟာမန်ဒိုဇိုက်ခရိုင်အခြေစိုက်အာဖဂန်စစ်တပ်တပ်ရင်းနှစ်ကတပ်ဖွဲ့ဝင်တွေဖြစ်ကြောင်းလဲအာဖဂန်သတင်းဌာနတိုလူကပြောပါရယ်ပောက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစေဖြစ်ပါရယ်ကာဘူးမြို့တော်ကဘာသာရေးအခမ်းအနားထဲမှာဒေသအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပြီးတဲ့နောက်အခုနောက်ထပ်တိုက်ခိုက်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါရယ်လုံခြုံရေးအခြေအနေတွေတော်တော်လေးဆိုးလာနေတဲ့အာဖဂန်နိုင်ငံမှာဒီအရက်သားထိခိုက်တေဆုံးမှုအများဆုံးဖြစ်ပြီးစံချိန်ပြများပြားနေပြီးတော့ဒီနှစ်ဇန်နဝါရီကနေပြီးတော့ဂျွန်လအထိစုစုပေါင်း1900နီးပါးရှိနေတဲ့အကြောင်းကိုလည်းအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကုလသမဂ္ဂအကူအညီပေးအဖွဲ့ကပြောဆိုထားပါတယ
်အမေရိကန်တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့အခြေတင်ဖြစ်နေရတဲ့ကိစ္စကိုကျေးဇူးတော်နဲ့အားလိုက်ရမှာသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်ကျေးဇူးတော်နဲ့ထိမ့်မှတ်ဖြစ်ပြည်ပရောက်အမေရိကန်စစ်တီတွေနဲ့မနေ့ကတော့တယ်လီဖုန်းကနှုတ်ဆက်စကားပြောရမှာ California ပြည်နယ်ကပြည်အောင်စုယူကန်တရားရုံးဟာတရားရေးစနစ်မှာအဟန္တာတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုလိုက်တာပါ။တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်နဲ့အပြန်အလှန်ခြေတင်ပြောခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။သမ္မတကသူ့ဆိုရအမင်းကိုပယ်ချခဲ့တဲ့ပြည်အောင်စုတရားသူကြီးတယောက်ကိုသမ္မတဟောင်းဘရက်အိုဘားမားရဲ့တရားသူကြီးဖြစ်ရင်းညွှန်းပြောဆိုလိုက်တဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကဝေဖန်လိုက်တာပါ။သမ္မတရဲ့မှတ်ချက်ဟာတရားရေးစနစ်ပေါ်အထင်အမြင်လွဲမရရောက်နေတဲ့အကြောင်းထူးထူးခြားခြားတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သမ္မတတရားရုံးရဲ့တရားစီဆိုတာမျိုးမရှိတဲ့အကြောင်းနဲ့ဥပဒေရှင်းမောက်မှာအားလုံးကိုတန်းတူညီမျှဆက်ဆံပြီးတာဝန်တွေကိုအကောင်းဆုံးကြိုးစားပန်းစားထမ်းဆောင်နေကြတဲ့တရားစီကြီးတွေသာရှိတဲ့အကြောင်းပြောဆိုကြတာပါ။ဒီကြလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုတံပိုးထားဖို့လည်းတိုက်တွန်းပြောဆိုသွားပါတယ်။သမ္မတတရားအနေနဲ့တရားစီကြီးကိုပုဂ္ဂိုလ်ရေးရာဝေဖန်တာမျိုးအမေရိကန်မှာလုံးလည်းမရှိပေမဲ့ချက်ချင်းတုံ့ပြန်လို့ရှိတဲ့သမ္မတထရန့်ကတော့အိုဘားမားရဲ့တရားစီကြီးဆိုသူတွေတကယ်ရှိပါတယ်ဆိုပြီး Twitter ကနေတုံ့ပြန်ချေပါသွားပါတယ်။
EU ရောပါသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီမှုတွေကိုအပိသက်လုပ်နေချိန်မှာဂျီဘရော်တာဒေသကိစ္စနဲ့ပတ်သက်လို့မူကြမ်းတွေထဲမှာပြင်ဆင်ပေးဖို့အတွက်စပိန်နိုင်ငံကတောင်းဆိုနေပါတယ်။ဂျီဘရော်တာနဲ့ဆိုင်တဲ့ကိစ္စတွေမှာနောက်ကျရင်စပိန်ရဲ့ခွင့်ပြုချက်ရမှ EU နဲ့ဗြိတိန်ကြားမှာဆွေးနွေးဆုံးဖြတ်နိုင်မယ်ဆိုတဲ့အချက်ကိုရှင်းရှင်းဖော်ပြပြင်ဆင်ပေးပါလို့စပိန်နိုင်ငံကတောင်းဆိုနေပါတယ်။အနာဂတ်ဂျီဘရော်တာအရေးကိုစပိန်နဲ့ဗြိတိန်တိုက်ရိုက်ဆွေးနွေးရမယ်လို့စပိန်ကပြောပါတယ်။1973ခုနှစ်ထဲကဗြိတိန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ဂျီဘရော်တာဒေသကိုစပိန်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ပြောနေတာဖြစ်ပါတယ်။ EU ကဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုမူကြမ်းနဲ့သဘောတူညီမှုကြေညာစာတမ်းမူကြမ်းတွေကိုအတည်ပြုဖို့ EU ခေါင်းဆောင်တွေတနင်္ဂနွေနေ့မှတွေ့ဆုံကြမှာဖြစ်ပါတယ်။ဂျီဘရော်တာကိစ္စနဲ့ပတ်သက်လို့စပိန်နဲ့ဗြိတိန်ကြားသဘောထားတော်တော်ကွဲနေပြီးမူကြမ်းတွေကိုသူတို့တောင်းဆိုနေသလိုပြင်ဆင်မပေးရင်သဘောတူညီမှုတွေကိုဗီတိုသုံးပယ်ချမယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ Brexit သဘောတူညီမှုအတည်ပြုနိုင်ရေး EU နိုင်ငံတွေကြားမှာတညီတညွတ်တဲ့သဘောတူညီမှုမလိုအပ်ပါဘူး။ဒါပေမဲ့စပိန်ကဗီတိုသုံးပယ်ချခဲ့ရင် EU နဲ့ Britain ကြားမှာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုရနိုင်ရေးကိစ္စမှာအဟန့်အတားဖြစ်နိုင်ပါတယ်။ Britain နှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်ဥပဒေသတ်မှတ်ချက်တွေပါတဲ့သဘောတူညီမှုမူကြမ်းအပေါ် Britain Parliament မှာလည်းအကြီးအကျယ်ကန့်ကွက်မှုတွေရှိနေပါတယ်။ EU နဲ့ Britain ကြားသဘောတူထားတဲ့မူကြမ်းကိုပယ်ချခဲ့မယ်ဆိုရင်ဒီထက်ကောင်းတဲ့သဘောတူမှု EU နဲ့ထပ်မရနိုင်ဘူးလို့ဝန်ကြီးချုပ် Theresa May ကဒီကနေ့ထပ်ပြောခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြောင်းနေတဲ့အခြေအနေတွေဖန်တီးဖို့မြန်မာဆရာကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေကိုယ်တော်ဆန္ဒနဲ့ဘေးရန်တွေကင်းကင်းကုန်သိက္ခာရှိရှိပြောင်းနေတဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြည်ခဲ့တဲ့ဒရင်ပတ်ထဲနေရပြောင်းဖို့မဲ့အစီအစဉ်ဖြစ်ပြသွားခဲ့ပြီးနောက်မှာပဲကုလသမဂ္ဂရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်အရတိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်150လောက်စတင်ပို့ဆောင်မှုစီစဉ်ထားပေမဲ့မြန်မာနိုင်ငံဘက်ကအခြေအနေတွေပေါ်စိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြောင်းရင်ရတဲ့အတွက်အစီအစဉ်ထားမမြောက်ပဲဖြစ်ခဲ့ရတာပါ UNHCR ရဲ့ကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြောင်းနိုင်မှုမြန်မာဆွေအပေါ်မှာမူတည်နေကြောင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီနေရပြောင်းနိုင်မဲ့အခြေအနေတွေဖန်တီးဖို့နဲ့နေရဆွတ်ခွာရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းဖို့တွေလည်းတိုက်တွန်းထားပါတယ်မြန်မာဆွေအကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်ပဲဒုက္ခသည်တွေနေရပြောင်းဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအစဉ်အသင့်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကဆောက်လောင်ခဲ့တဲ့မီးကိုအာလုံးဒီပါထိမ့်ချုပ်ညှိနှက်နိုင်ပြီလို့တာဝန်ရှိသူတွေကပြောပါရယ်ကမ့်ဖိုင်ယာလို့ခေါ်နေတဲ့ပြည်နယ်မြောက်ပိုင်းကမီးကြောင့်84ယောက်သေဆုံးခဲ့ပါရယ်ပြည်နယ်တောင်ပိုင်းကမာလီဘူးဘက်မှာလောင်ကျွမ်းခဲ့တဲ့မီးတစ်ခုမှလည်း3ယောက်သေဆုံးပါရယ်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာသေဆုံးမှုအများဆုံးနဲ့ဆုံးရှုံးမှုအများဆုံးဖြစ်တဲ့မီးကြီးတွေကြောင့်သေသလားရှင်သလားမသိရသေးသူ963ယောက်ရှိနေပါရယ်အခုလိုမျိုးပျောက်ဆုံးနေတဲ့သူတွေကဘယ်နှယောက်သေဆုံးနိုင်တယ်လဲဆိုတာကိုအာဏာပိုင်တွေကလူသိရှင်ကြားခန့်မှန်းတာမျိုးမလုပ်ပေမဲ့မီးပေးကိုရွေးကြုံခဲ့ရသူတချို့ကတော့သေဆုံးသူအရေးအတွက်ပို့တိုးလာလိမ့်မယ်လို့ပြောနေပါဗျ။ပုတ်ထူးနေ့ညနေပိုင်းနဲ့ကြာသပတေးနေ့မှာရွာသွန်းခဲ့တဲ့မိုးတွေကြောင့် မင်းငိမ့်ဖို့အထောက်အကူဖြစ်ပေမဲ့ဒီလောင်ခဲ့တဲ့အင်ဂျီ 13,000 လောက်ရဲ့ပြပုံတွေကရုပ်ကျွင်းတွေရွာဖွေးအတွက်တော်တော်လေးအခက်တွေ့နေပါတယ်။နိုဝင်ဘာ10ရက်နေ့ကစပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဟက်တာ 62,000 ကျော်အကျယ်အဝန်းလောက်မိလောင်ခဲ့တာကြောင့်လူနေအိမ်ပေါင်း 13,600 ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်။
ဒီနေ့ငင်းကဒါဝလနဲ့သက်ဆိုင်တဲ့လုပ်ရည်တွေကိုထုတ်ဖော်ကြေညာဖို့ပြက်ကွက်ခဲ့တဲ့အတွက်ဒါဝလနဲ့ဒါစီရဲ့နိုင်ငံတကာအဖွဲ့ OPCW ရဲ့သဘောတူညီချက်ကိုချိုးဖောက်ရအောင်ကြောင်းအမေရိကန်ကဆက်ဆွဲလိုက်ပါတယ်။အယုံရောထိခိုက်စေတဲ့ဒါဝလနဲ့အမျိုးသားတွေကိုစစ်ဖက်ဆိုင်ရာမှာအုံပြုဖို့ရည်ရွယ်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့အပေါ်အမေရိကန်ကစိုးရိမ်နေကြောင်းနယ်သာလန်နိုင်ငံသားဟိတ်မျိုးက OPCW နှစ်ပတ်လည်ညီလာခံအတွင်းအမေရိကန်ကိုယ်စားကနက်ဝတ်ကမနေ့ကတည်းကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းဆက်ဆွဲချက်နဲ့ပတ်သက်တဲ့သတင်းရင်းမြစ်ကိုတော့ကိုကပြောဆိုတာမျိုးတော့မရှိခဲ့ပါဘူ
း။ America Mexico နဲ့ဇက်ကနေ America ပြည်တော်စုထဲကိုဝင်နိုင်ဖို့ဒီ Latin America နိုင်ငံတွေကနိုင်ငံအခြေချရွှေ့ပြောင်းသူတွေလာနေတာမထိန်းချုပ်ဘူးဆိုရင်ဒီနယ်ဇက်ကိုပိတ်မယ်လို့ American သမ္မတ Donald Trump ကချိန်ချလိုက်ပါတယ်။တကယ်လို့နယ်ဇက်ကိုပိတ်မယ်ဆိုရင်နေစဉ်ဒေါ်လာ 1.6 ဘီလီယံကျော်တန်ဖိုးနယ်ဇက်ကုန်သွယ်ရေးကိုထိရိုက်သွားနိုင်ပါတယ်။တရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားဆီးဖို့ American တပ်ဖွဲ့ဝင်ထောင်ထဲချီကိုလည်းနယ်ဇက်မှာဖြန့်ချထားတယ်လို့လိုအပ်ရင်ပြစ်ခတ်ဖို့လည်းအင်ဂျီတော်ကခွင့်ပြုထားပါတယ်။ဒါပေမဲ့ American မှာဒီဘဝတက်စားဖို့အတွက် America တိုက်အလဲပိုင်းကထောင်တောင်းချီတဲ့သူတွေဟာမိုင်းထောင်ချီခရီးကိုဆက်လာနေကြဆဲဖြစ်ပါတယ်။ American ဥပဒေအရနိုင်ငံတကာနိမိတ်ထဲမှာဒီ American တပ်တွေအနေနဲ့တိုက်ခိုက်ရေးလုပ်ငန်းတွေလှုပ်ခွင့်မရှိပါဘူးရှင
်။တက္ကသိုလ်များအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လီဦးနဲ့မဆုမြတ်မနိုးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။2018ခုနှစ်အတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒီနှစ်အတွင်းမှာထပ်မံကျင်းပဖို့အလားအလာနေပါကြောင်း UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကတော့2018ခုနှစ်မကုန်ခင်ဒါမှမဟုတ်နောက်နှစ်နှစ်ဆန်းပိုင်းမှာဖြစ်အောင်လုပ်မယ်လို့ပြောပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်အတွင်းမှာနှစ်ကြိမ်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံအုတ်မြစ်တွေချမှတ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီလိုသဘောတူညီခဲ့ပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေအရဒီနှစ်အတွင်းမှာညီလာခံနောက်တစ်ကြိမ်ကျင်းပဖို့အလားအလာနေပါကြောင်း UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဦးဖြစ်တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကပြောပါတယ
်။သုဒ္ဓပင်လုံးကျွန်တော်တက်ခဲ့ထားတာကဖယ်ရမှုတွေရဖို့။အဲဒီကဏ္ဍခါကျတော့ကျွန်တော်တို့အခုဆိုရင်နိုင်ငံရေးရဆိုရင်ဖယ်ရတဲ့မှုတွေဆွေးနွေးရဆွေးနွေးဖို့ဆိုရင်လုံငါကော်မတီ CEO တွေကိုလည်းပြောပြီးတော့ခေါ်ရမယ်။ပြီးရင်ကျွန်တော်တို့အဲလုံငါကော်မတီ CEO တွေမှာညှိနှိုင်းမှုလုပ်ပြီး UPDJC ခေါ်ရမယ်။ပြီးရင် process တွေရဆိုရင်တော့ဒီနှစ်ကုန်လည်းမှတော့မဖြစ်နိုင်ဘူးပေါ့လေ။ဒီနိုင်ငံရေးရှင်မျိုးတွေနဲ့ကင်းကြီးပါလေ၊ကြိုက်ရဆိုင်တာတွေရှိတယ်။နောက်ဒီ process တွေရလည်းပဲအချိန်ပေးရအောင်ပါပေါ့လေ။အဲ့ဒါလည်းရှိသေးတာ။ဒီနှစ်ကုန်လည်းတော့ဖြစ်ဖို့တော်တော်ခရင်သွားပြီပေါ့။
နိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကတော့ညီလာခံကိုဒီနှစ်အတွင်းဒါမှမဟုတ်နောက်နှစ်ဆန်းမှာဖြစ်အောင်လုပ်မဲ့သဘောမျိုးဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်။လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီ။နောက်တစ်ကြိမ်လုပ်ဖို့ရှိတယ်။ဒီနှစ်ထဲမှာကိုယ်တော်နှစ်ကြိမ်လုပ်အောင်မယ်။အဲ့ဒီကြိမ်တော့ကျွန်တော်တို့မဖြစ်ပြအောင်လုပ်မယ်။ဒီ2018တက္ကသိုလ်အပိုင်းခြားဒီဇင်ဘာထဲမှာဖြစ်ခြင်းဖြစ်မဖြစ်ရင်နောက်နှစ်ပိုင်းဆိုလည်းနှစ်ဆန်းပိုင်းလောက်ပြီးသွားရင်ရတယ်။အဲ့တော့ဒီကြိမ်တော့ကျွန်တော်တို့2018ကိုတော့အတွက
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့2019ခုနှစ်မေလမှာ27ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ကျော်ကြာမှသာနောက်တစ်ကြိမ်အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်။ဒီလိုကြကြခဲ့တာဟာနိုင်ငံရေးကဏ္ဍမှာပြည်တော်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတခုတည်းသောတပ်မတော်ဖြစ်ရေးကိစ္စတွေကိုဆွေးနွေးရေးအတွက်မကြီးနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံးတတိယအစည်းအဝေးမှာဒီချက်တွေကိုမဆွေးနွေးဘဲချန်လတ်ခဲ့တယ်လို့ဒီချက်တွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေအလွတ်တဘောတွဲဆုံညှိနှိုင်းဖို့ကိုလည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်။အော်တိုဘာလမှာတော့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်တီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ တည်သွေးလွေးပွဲမှာဒီအချက်တွေကိုပြည်လဲအောင်မဖြေရှင်းနိုင်တာကြောင့်ဒီနှစ်အတွင်း21ရာစုပင်လုံအစည်းအဝေးထပ်မံကျင်းပရေးဟာနှောင့်နှေးခဲ့ကြောင်း UPDGC အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့စိုင်းကျော်ညွန့်ကသုံးသပ်ပါတယ
်ဒီညီလာခံတို့ဘာလို့မှရှိတဲ့ဟိုအခက်အခဲချက်တဲ့ပဲနောက်ရောက်ဒီဆွေးနွေးတွေ့ဆုံဆွေးနွေးမှုဒီမှာရှိနေတဲ့အခက်အခဲချက်တဲ့တွေကိုဖြေရှင်းဖို့ဆိုပြီးအလွတ်တဘောတွေ့ကြမှပြကြမှပေါ့လေစိတ်ဒီစီဝေးတွေလောက်ကြတယ်ဆိုပေမဲ့ဒါဖြစ်သွားတဲ့ပုံစံကဒီဒီအခက်အခဲချက်တဲ့ကိုဖြေရှင်းတာမဟုတ်ဘဲနဲ့ပို့ပြီးတော့ဟိုဝိဝါဒခွဲတော့စီတာပါဗျာဟိုဘက်ဒီဖက်ယုံကြည်မှုကိုရော့ကျစီတဲ့ပုံစံနဲ့ဖြစ်သွားတယ်ဆိုတဲ့အတွက်ကြောင့်မလို့တော့ဟိုဆက်လုပ်ရမယ်လုပ်ငန်းတွေကဆိုတော့နှောင့်နှေးသွားတဲ့သဘောလို့ပြောလို့ရပါတယ်
နိုဝင်ဘာလ10ရက်နေ့ကကရင်မျိုးသားအစည်းအရုံး KNU ရဲ့ရေးပေါ်ဘိုးကော်မတီအစည်းအဝေးအပြီးထုတ်ပြန်ချက်မှာ KNU အနေနဲ့ငင်းချိုင်းလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်ဖို့ကိုယာယီရက်ဆိုင်ထားကြောင်းဖော်ပြထားပါတယ်ဒီလလေပိုင်းကငင်းချိုင်းကော်မရှင်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ကခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုက်မြို့မှာတွေ့ဆုံဆွေးနွေးစဉ်က NCA ခေါ်အပြည့်ရစာချုပ်အတိုင်းဆက်လက်ဆောင်ရွက်ကြဖို့နှစ်ဖက်သဘောထားရှိခဲ့ကြောင်းနဲ့ KNU အဖွဲ့အနေနဲ့လည်းလာမယ့်လပိုင်းတွေအတွင်းမှာတရားဝင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထေကထည့်သွင်းပြောကြားခဲ့ပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးဘက်ကပြောပြတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုတ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောဆိုလိုက်ပါတယ်သတင်းတော်တွေရဲ့ရှေ့နေတူဦးဖြစ်တဲ့ဦးတန်းစော်အောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါတယ်အပြည့်အစုံကိုတော့ကိုကောင်းဇန်ဟင်းကပြောပြပေးပါရှင်
အစိုးရလှုပ်ရချက်ဥပဒေချိုးဖောက်မှုနဲ့နှစ်ရှည်ထောင်တန်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှာအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရိုက်တာသတင်းတော်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
တရားရုံးကိုတင်ပြထားတယ်တရားရုံးမှာပဲစောင့်ကြည့်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးရန်ရာဖြစ်တဲ့တဲ့သဆုံးတရားပြောဖို့မရှိဘူးကျွန်တော်တို့တရားရုံးဆိုတာကတိကျလွတ်လပ်တယ်ပေါ့နော်အဲဒါနဲ့တခုဖြစ်တယ်အဲ့တိုင်းပဲသူတို့စောင့်ရင်းလိမ့်မယ်ပေါ့နော်ဒါလေးတော့ပြောချင်တယ
်နိုင်ငံတော်တမန်တော်နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေကတွေးဆောင်တာမှာတော့ရိုက်တာသတင်းတော်နှစ်ဦးအယူခံကိစ္စဒူးရဲမှုမွေးရနိုင်မိသားစုကိစ္စအလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမန်တော်ထံကိုပေးခဲ့တယ်လို့ဦးစော်တေးကပြောပါတယ်ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံရှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်စကို VOA ကိုအခုလိုပြောပါတယ
်မျှော်လင့်တာကတော့ဟိုဥပဒေကြောင့်ပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောင်ရုံးမှုပဲနဲ့အရှင်ချက်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုဟာမှားယွင်းတဲ့အကြောင်းအရာတွေနောက်မမျှတာတဲ့အကြောင်းအရာတွေကိုစစ်တမ်းပြီးသွားမယ်ပြီးသွားပြီးတော့ဒီမှန်ကန်တဲ့သုံးသပ်ချက်တစ်ခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ကြပါတော့နော်ဆက်လုပ်ပါဦ
းရိုက်တာသတင်းဌာနအကြီးအကဲစတီဖန်အယ်ဒါကလည်းသတင်းတော်နှစ်ယောက်လူငင်းချင်းမှခွင့်ရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားသေးဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်။စခိုင်းမီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနေမင်းရှင်းလင်းရေးစီစဉ်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလူ့ကျိုးရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကအစုဝေးလိုက်ဥပဒေမဲ့တပြက်ခဲမှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးသတင်းလိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါ။အဲဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ရွက်ချက်အဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စတင်မလာ၃ရက်နေမှာထောင်တဲ့9နှစ်စီချမှတ်ထားတာပဲဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်။နောက်မယ့်တမင်းတွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွေအကျန်းဖတ်မှုစိတ်မိတ်ဆရာဆော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ရှင်ခံရတဲ့တဲ့တွေမကြာခဏကြားရလေးရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်ွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုင်းလေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်ချင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင်။မနက်ဖြန်စနေညတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်ပနိုင်ငံတွေမှာတွားရောက်တာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတော်နဲ့နှုတ်ခွန်းဆက်ပြီးတော့သူတို့ရဲ့တာဝန်ထမ်းဆောင်မှုတွေအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။သူ့အနေနဲ့ပြည်ပမှာရှိနေတဲ့တပ်ဖွဲ့ဝင်တွေစီကိုဘယ်တော့သွားမလဲဆိုတဲ့မေးခွန်းကိုတော့ရေးရရာရာဖြေဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ဒီတမရထရန်ကဖလော်ရီဒါပြည်နယ်ဖန်ဘီစ်ကသူ့ရဲ့အိမ်နာကကမ်းခြေဆောက်တဲ့ကိုမနေ့တုန်းကကြားရောက်တဲ့ကျေးဇူးတော်နေအခမ်းအနားမှာတွားရောက်ခဲ့တာပါ VOA သတင်းတောက်ဇလတိကဟုတ်သတင်းပေးပို့ထားတာကိုရန်နိုင်ကြောပြပေးပါရှင
်မေဂန်နိုင်ငံတော်ကကျေးဇူးတော်နေအခမ်းအနားညစာစားပွဲတွေမှာပုံမှန်အဖြစ်တော့ကြက်စင်သားနဲ့အတူတခြားအရင်ဟင်းပွဲတွေဖြုံသီးမုန်တွေကိုစားသုံးနေရှိကြပေမဲ့ဖလော်ရီဒါပြည်နယ် Lake Worth Inlet ကမ်းခြေဆောက်ခန်းကကျေးဇူးတော်နေညစာစားပွဲကတော့အဲ့လိုမဟုတ်ပဲအသားညက်ပေါင်မုတ်တည်တည်နဲ့အချွေရီတို့ကိုပဲသုံးဆောင်ခဲ့ကြတာဖြစ်ပါတယ်။တမနာခတ်မှာအဲ့ဒီကန်းကြီးဆောင်တက်စခန်းကိုကျေးဇူးတော်နေမှာတွားရောက်ခဲ့ပြီးတော့တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။စောပိုင်းတုန်းကတော့တမနာခတ်မှာပြည်ပမှာရောက်ရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတယ်လီဖုန်းကနေတဆင့်ဘိန်ကုန်းပြောကြားခဲ့ပါတယ
်။ The nation's doing well economically better than anybody in the world with a hot nation of the world.
ကျွန်တော်တို့နိုင်ငံကစီးပွားရေးရရန်ကောင်းနေပြီးတခြားကမ္ဘာပေါ်ကနိုင်ငံတွေအားလုံးတဲ့ပိုကောင်းပါတယ်။ကျွန်တော်တို့ကကမ္ဘာပေါ်မှာအကောင်းဆုံးတိုင်းပြည်တစ်ခုဖြစ်ပြီးခင်ဗျားတို့အဲ့ဒီနိုင်ငံအတွက်တိုက်ပွဲဝင်နေကြတာပ
ါအစဉ်လာအဖင်းတော့အမေရိကန်သမ္မတတွေဟာအခုလိုအားလိုက်ရဲ့အချိန်အခါသမယတွေမှာမိသားစုနဲ့အဝေးကိုသွားပြီးတော့ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေရတဲ့သူတွေကိုမိန့်ခွန်းပြောကြားလေးရှိပါတယ်တခါတရံမှာတော့သူတို့ဟာအဲ့လူတွေစီကိုကိုယ်တိုင်သွားရောက်ကြပါတယ်သမ္မတဟောင်းဂျော့ဂျ်ဝဘော့ရှ်ဟာ2003ခုနှစ်ကယူရိုနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေစီကိုကျေးဇူးတော်နေအခမ်းအနားအတွက်မှာအမတ်မထင်သွားရောက်လဲပတ်ခဲ့သလိုသမရဟောင်းအိုဘားမားဟာလည်းပြည်ပမှာရှိတဲ့တပ်ဖွဲ့ဝင်တွေစီကိုမကြာခဏဆိုသလိုသွားရောက်လေရှိပါတယ်။သမရထရမ့်ကတော့ပြည်ပမှာရှိတဲ့အမေရိကန်တပ်တွေစီကိုတခါမှမသွားရသေးတာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။သူ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားရောက်ဖို့ရှိသလားဆိုတဲ့အပေါ်မှာသမရထရမ့်ကတော
့ We're going to do some interesting things at the appropriate time.
ကျွန်တော်အနေနဲ့တင်းတော်တဲ့ချိန်မှာစိတ်ဝင်စားဖို့ခေါင်းစဉ်တစ်ခုခုလုပ်သွားမှာပါ။
ဒါကိုဘယ်တော့လောက်လှုပ်ဖို့မှန်းထားလဲဆိုပြီးတရင်နောက်ကမိတဲ့အခါမှာတော့သူ့အနေနဲ့မှန်းထားတဲ့အချိန်ရှိမဲ့ပြောလို့မရဘူးဆိုပြီးတော့ပြန်ဖြေချသွားပါတယ်။2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းတာလီဘန်သဘုံတွေကိုတိုက်ဖို့အတွက်အမေရိကန်ကအာဖဂန်နိုင်ငံကိုတပ်တွေဆေးလွတ်ခဲ့တာဖြစ်ပါတယ်။အခုခါမှာတာလီဘန်တွေကအမေရိကန်ကြောတောက်နောက်ခံပေးထားတဲ့အာဖဂန်ဆိုးရွားကိုတိုက်ပွဲတွေပြန်ပြီးတော့ဆင်နွှဲလာနေပါတယ်။အမေရိကန်ဆိုးရွားသံတမန်တွေဟာမကြသေးခင်ကပဲတာလီဘန်တွေနဲ့တိုက်ရိုက်စကားပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
် We're in very strong negotiations in Afghanistan right now which a lot of people don't know about this may be the
Afghanistan နိုင်ငံမှာအခုလောလောဆယ်ကျွန်တော်တို့အကြီးအကျယ်ဆွေးနွေးညှိနှိုင်းနေပါတယ်ဒါကိုလူတော်တော်များများမသိကြပါဘူးဒါကပထမဆုံးဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဆွေးနွေးမှုကအောင်မြင်ခြင်းမှအောင်မြင်လိမ့်မယ်ဆိုတာကိုလည်းသမ္မတကဝန်ခံသွားခဲ့ပါတယ
် I don't know that they're going to be successful maybe they're not probably they're not who knows they might be
ဒီဆွေးနွေးမှုကအောင်မြင်မလားမအောင်မြင်ဘူးလားဆိုတာကျွန်တော်မသိပါဘူးမောင်မြင်လာလည်းဖြစ်နိုင်ပါလေ။အောင်မြင်မယ်မောင်မြင်ဘူးဆိုတာဘယ်သူသိနိုင်မလဲ
။အာဖဂန်နိုင်ငံကစစ်စီရင်ကအမေရိကန်နိုင်ငံကိုဒေါ်လာ1 trillion လောက်ကုန်ကျစေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2400ကျော်လဲအသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါလေရှင်။ဆက်ပြီးတော့နိုင်ငံရခြားကရွှေပြောင်းလာသူတွေအမေရိကန်စစ်တပ်မှာအရေးပါတဲ့အခမ်းကဏ္ဍတွေမှာစစ်မှုထမ်းကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။နိုင်ငံရခြားကနေပြီးတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူတွေစစ်မှုထမ်းကြတာကတော့အမေရိကန်စစ်တပ်ရဲ့အရေးပါတဲ့အခမ်းအနားကနေအမြဲတစေပါဝင်နေပါတယ်။အမေရိကန်လေတပ်မှာလေယာဉ်မှူးဖြစ်တာဝန်ထမ်းဆောင်နေတဲ့ကမရွန်နယ်ပါလင်ဒါအရေးဟာသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့ကိုယ်ရေးကိုယ်တာနဲ့အသက်မွေးဝမ်းကြောင်းအလို့အကျာတဟဇာတာမျှတအောင်အကျိုးရှိရှိနေထိုင်နိုင်ရေးကိုတခြားအမျိုးသမီးတွေအထောက်ကူရအောင်ဟောပြောပေးနေပါတယ်။ VOA သတင်းတောက်အာဇူမာကော်ပိုရီယာဒယ်ဝဲပြည်နယ်ဒါဗာမြို့ကနေသတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။လင်ဒါအရီဟာ Miss USA Africa Pageant American Africa မြေရွေးပွဲကျင်းပတုန်းကစက်တွေညှိနှိုင်းရေးမှူးတာဝန်ယူခဲ့သူဖြစ်တယ်လို့လိုင်စင်ရဘဝနေနည်းအတိုင်ပင်ခံတူလည်းဖြစ်ပါတယ်။ Corporation လုပ်ငန်းကြီးတွေမှာအလုပ်လုပ်နေကြတဲ့အမျိုးသမီးဝန်ထမ်းတွေစိတ်အားထက်သန်အောင်လေ့ကျင့်သင်တန်းပေးသူလည်းဖြစ်ပါတယ်။ American Sitat Tema, Africa Neva Uye Tola Tema, Lindale, American Leader Ye Li Mutu Pit Darwin Tansangibare, Lindaga, Tudilo Li Mupipu Mupione, Goligani, Pueda Ma Yava Malalu, Tumibariga, Mnolinga Java Ure.
My dad, he wanted me to go to pharmacy school
or
medical school and stuff like that.
Smoky got Jama Sitakatugu Tetro, Tudra Wanda Siakone, Pim Hoke Wally, Demet Chini Pianla and Ya, Jama Simutan Tia Pilare Etre, Tudego Univari.
Guru, Linda Ha, Delawe Pine, Dover Muachisai, American Ye, Jimazon Leaders Kanji, Janjaye Yashi Pidalu, Luyo Ye Siman Kugedu, Manizale Pibare Lu, American Leaderka, Dubu Muji, Christopher Gonzalez Cap, Jobare.
It is imperative that our pilots are able to be seen quickly.
Hello, the zone deal piano video lean among and egg car. So, yeah, lean movie heart, chimney, saw two video, a mianzon piano and zan shijaware. A cool linda down Utah, Yaruga, and you are lunar, you man jet, sons on Sassani Yavavia.
Linda Garo, two American sitama, Simu Tanyaraha, two pitchin it, New Lingetry, Alone, Tyson Mari.
I actually want a career where I can make a difference.
Members of a working mother. အလုံးလုပ်တဲ့မိခင်တူရဲ့ဘဝမှတ်တမ်းဆိုတဲ့စာအုပ်ကိုရေးသားပြုစုခဲ့ပြီးအလုံးနဲ့မိသားစုအကြားအချိန်ပေးပုံညှတာရေးမျှော်လင့်ချက်တွေစီမံခန့်ခွဲရင်းနဲ့ချစ်ချင်းမြတ်တာစီစဉ်မှုတွေကောင်းစဉ်တွေအဲ့ဒီစာအုပ်မှာပါဝင်ပါတယ်ဒီစာအုပ်ဟာမိသားစုတွေအတွက်ချစ်ချင်းမြတ်တာအတိုင်းမြုံတွေကိုဖန်တီးပြီးတော့အိမ်ပြင်ပမှာလည်းအပြည့်ရှိရဲ့လို့မခံစားရပဲအောင်မြင်အောင်လုပ်နိုင်ဖို့
I'm looking for this book to be able to help me find that balance like it said.
ပြောထားတဲ့အတိုင်းအလုံးနဲ့မိသားစုကြားအချိန်ပေးတာမျှတအောင်လုပ်နိုင်မလားဆိုတာကိုတိစာအုပ်ထဲကနေလေ့လာခြင်းလို့ပါ။ဘာဖြစ်လို့လဲဆိုတော့ကျမတို့အမျိုးသမီးတွေဟာဘဝရဲ့အခန်းကဏ္ဍအမျိုးမျိုးမှာပါဝင်ဆင်နွှဲနေရတာဆိုတော့အချိန်မျှတအောင်တုံးချဖို့ကအရေးအကြီးဆုံးပဲလေ။
စာအုပ်စတင်ရောင်းချပွဲလာရောက်အားပေးသူနောက်တူကလည
်း She inspires me to write my own story.
ဒီစာအုပ်ကိုအားကြပြီးသူ့ရဲ့ဘဝဇာတ်လမ်းကိုလည်းသူကိုယ်တိုင်ရေးတင်လာအောင်အားတက်တယ်လို့ပြောဆိုသွားတာပါ။လင်နာရဲ့မောင်ဖြစ်သူဒေါက်တာတာဂောအာရီအမ်ဘီကစိတ်ကူးရင်အိမ်မက်တွေကိုအကောင့်ထဲဖွင့်နိုင်တယ်ဆိုတာကိုသူ့အမရဲ့ဘဝဖြစ်စဉ်ကတက်တည်ပြလိုက်တာပါပဲလို့အခုလိုပြောပါတယ်။
Sometimes you have these conflicts between doing your job well and being a mom. That work life balance.
ဒီကတည်းကမအလုပ်ကောင်းကောင်းလုပ်နိုင်မှုနဲ့မိခင်ကောင်းတယောက်ဖြစ်ဖို့အကြာဂျင်းနဲ့ချက်တဲ့ဖြစ်ရတဲ့အခက်အတန့်တွေရှိတာပါတယ်။ဒါကြောင့်အလုပ်နဲ့မိသားစုအတွက်အချိန်ကိုမျှတအောင်ပေးနိုင်ဖို့သူကအကြံပေးတာပါ။ခမရအနေနဲ့တစ်ချိန်ထဲမှာမေတ္တာတွေပေးတဲ့မိခင်လည်းဖြစ်ခြင်းထက်မြက်တဲ့လေတရေလည်းဖြစ်ခြင်းလို့မရဘူးလေ။တခုခုတော့ပေးဆက်ကြရတာပါပဲ
။လင်းနာရဲ့ခင်မွန်းဖြစ်သူတစေနက်ကွန်တီကတော့သူသမီးရဲ့ဆွမ်းဆောင်ချက်တီဟာသူသမီးတွေအတွက်အတိုင်းအဆမရှိတဲ့အားကြအတူယူစရာတွေဖြစ်တယ်လို့အခုလိုပြောပါတယ
် To tell her every day you know that I want to see her you know as far as even being a general one day
သူကသူ့ဘူဂျိုကြီးတယောက်ဖြစ်တဲ့အထီတော်မှာကျွန်တော်တွေ့ချင်ပါတယ်လို့နေတိုင်းလို့ပြောပြပါတယ်သူ့မှာရေချင်းပြည့်ရှိပါတယ်သူ့ရဲ့ဒီရေချင်းတွေကသမီးတွေကိုပုံသွင်းပေးနေတယ်လို့ပါပဲယူနီဖောင်းနဲ့သူတို့မမေယာနိုင်ငံကိုကာကွယ်ဖို့အမေရိကန်လေတပ်မှာမမမမရက်နေတာတွေ့ပြီးသူတို့လည်းအားကြပြီးအတူယူလိုက်မယ်လို့ကျွန်တော်ယူဆပါတယ
်။လင်နာကသူ့အလုပ်မှာအောင်မြင်ရတဲ့အကြောင်းရင်းတွေကတော့သူ့ကိုပံ့ပိုးပေးတဲ့မိသားစုရဲ့အမျိုးသမီးစွမ်းဆောင်ရည်ထက်မြက်အောင်မျှဝေပေးတဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေနဲ့အခြေချနေထိုင်သူတွေရဲ့အားဖြည့်ကူညီမှုကိုတံပိုးထားတဲ့အမေရိကန်စစ်တပ်ရဲ့ကြောင့်ဖြစ်ပါတယ်လို့ပြောပြပါတယ်ရှင်။
ဒေါက်ကင်းဆိုဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆွေရှိတယ်ဗျအဲဒီမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်း
ဒီအားလျက်စတင်နဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်မှာမကြခင်နားဆင်ရပါမယ်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါရစေ။အမေရိကန်နိုင်ငံသားရဲ့ဌာနကကမကထပြုတဲ့ YC Lee လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုမကြသေးခင်တုန်းကမှလာရောက်လည်လာခွင့်ရခဲ့တဲ့လူငယ်ခေါင်းဆောင်တွေအနက်မှာတော့စကိုင်းတိုင်းကလေးမျိုးကမတနာအေးလဲပါဝင်ပါတယ်သူဟာ Women for Justice Program ဆိုရဲအမျိုးသမီးများအတွက်တရားမျှတမှုရရှိရေးအစီအစဉ်မှာလှုပ်ဆောင်နေသူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အိမ်နွေးရေးအကြမ်းဖက်မှုဟန်တားရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့မတနာအေးနဲ့တွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းစီစဉ်တင်ဆက်ထားတာနားဆင်ပါရှင်
ဒါ ਈ ရခုမင်းတန်ပြီးတော့ဒီကိုဒီ YC Lee အစီအစဉ်နဲ့ရောက်လာတယ်ဆိုတဲ့အခါကျတော့ဘယ်လိုရောက်လာလဲနည်းနည်းရှင်းပြပေးပါလား
YC Lee ကတူက US Embassy ရန်ကုန်ကနေမှာတူကဒီ announce လုပ်တဲ့ဒီ application တွေ announce လုပ်တဲ့အချိန်မှာကျမတို့ကရှောက်ရတယ်ရှောက်ပြီးမှတူကအစ်စ်စ်ပြိုင်မှခွဲတယ်အဲ့မှာဒီမှာပြန်နေကျမကအခုက civic engagement women empowerment program ဖြစ်တယ်အဲ့မှာကသူတို့၃ယောက်ရွေးတယ်အဲ့ဒါ၃ယောက်ထဲမှာပါလာတာဖြစ်ပါတယ်
အဲ့တော့တန်တာအီးကမြန်မာနိုင်ငံမှာ women empowerment ပေါ့နော် youth media ရဲ့စွန့်အင်မြင့်တင်ရေးအတွက်လှုပ်ဆောင်နေတယ်ဆိုတော့အဲ့ဒီကြောင့်နေရှင်းပြပေးပါလားကျမတို့
ကျမကတရားမျှတမှုတော်အမျိုးသမီးများဖွဲ့စည်းအင်္ဂလိပ်လိုဆိုတော့ women for justice WG လို့ခေါ်တယ်အဲ့တော့ကျမတို့ကဒီကလေးမျိုးမှာခြေချတယ်ကလေးမျိုးစကိုင်းတိုင်းမှာဖြစ်ပါတယ်အဲ့တော့ကျမတို့ကဒီလုပ်ငန်းစဉ်လေးခုရှိပါတယ်တခုကတော့ငင်းချင်းနဲ့ပြန်လဲတမိရေးအဲ့ဒီငင်းချင်းမှာတော့ဒီကျမတို့လက်ရှိမြန်မာပြည်ရဲ့ငင်းချင်းရေးကိုရရှိလာအောင်အောက်ခြေဒေတာကိုအဓိကကျမတို့ကငင်းချင်း process တွေတည်အောင်နားလည်အောင်ဆီမှာကျမတို့ကတက်နိုင်ဘက်ကနေမှကျမတို့ကဒီဆွေးနွေးပွဲတွေအသိပညာဟောပွဲတွေလုပ်တာဖြစ်တယ်။ပြီးလို့ရှိရင်အမျိုးသမီးများပေါ်အကြံပေးမှုပပျောက်ရေးလုပ်ငန်းစီရှိပါတယ်။အဲ့ဒီလုပ်ငန်းစီမှာဆိုရင်ကျမတို့ကဒီ Women Center တွေရှိတယ်။ပြီးလို့ရှိရင်အဲ့ဒီ Women Center မှာဆိုရင်ကျမတို့ကနေ့စဉ် case တွေလာပါတယ်။အဓိကတော့ဒီအင်ဒိုဂျင်ဖက်မှုတွေ၊အလင်ပိုင်းဂျင်ဖက်မှုတွေအဲ့လိုမျိုးတွေရှိတယ်။အဲ့ဒါတွေကိုကျမတို့ကအဓိကကူညီသွားတာဖြစ်ပါတယ်။ကျမတို့ကလေးဒေတာမှာဆိုရင်တနေ့လုံးမှတနေ့စားရတာဆိုတော့အများစုကကျမတို့ကဒီလမ်းစီတွေမပေးနိုင်ကြဘူး။ဒီအဓိကတရားရုံးသွားတယ်ဆိုရင်အဲ့တော့ကျမတို့ဒီတရားရုံးနေလာလို့ရှိရင်တို့လမ်းစေးတွေကျမတို့ကကူညီပေးတယ်ပြီးလို့ရှိရင်ကျမရေးစေးတွေကူညီပေးတာဖြစ်ပါတယ်ကျမတို့မြန်မာပြည်မှာဆိုရင်ထုံတွဲစင်လာအရာကျမတို့ပတ်စံနေတဲ့ငွေရေးချင်းနဲ့ရှင်းတာတွေရှိတယ်ဒီအကြံဖက်မှုတွေဖြစ်လာလို့ရှိရင်အဲ့ဒါတွေကတကယ်မှာကရရှိမှာကကျမအတွေးခေါ်တွေကိုပြပြစေတယ်ဒီဟာတွေကအဲ့တော့ဒီဟာတွေစစ်မလုပ်အောင်တရားဥပဒေအရရှင်းလင်းရမှန်တိအောင်ဆိုမဲ့ကျမတို့အသိပညာဟောပြောပွဲတွေလုပ်တယ်ဟောပြောပွဲတွေလုပ်ပြီးနောက်မှာသူကအပြောင်းလဲတွေမြင်လာရတယ်လူတွေကဒီတရားဥပဒေအရရင်ဆိုင်ရဲလာတယ်ရင်ဆိုင်လာတာတွေကိုကျမတို့တွေ့ရတယ် ပြီးလို့ရှင်ကျမတို့ကဒီအမျိုးသမီးများနိုင်ငံရေးစွမ်းရည်မြင့်တရေးလုပ်ငန်းစဉ်ရှိတယ်အဲ့ဒီမှာကအဓိကအမျိုးသမီးတွေကိုကျမတို့ကဒီ internship တွေလုပ်ပေးတယ်3လနဲ့6လအဓိကတော့ဒီနိုင်ငံရေးအမျိုးသမီးတွေမှာအများများပါလာအောင်ဆင်မကျမတို့ကအဲ့ဒီ program တွေလုပ်တယ်ပြီးလို့ရှင်နံပါတ်4မှာကဒီသုတေသနပြုတဲ့ဟာရှိပါတယ်ကျမတို့မှာ research program ရှိတယ်အဲ့ဒီမှာကတော့ဒီအဓိကမြန်မာပြည်မှာအကျန်းဖက်မှုတွေရှိတယ်ဒီဥပမာ charity case တို့ပြီးမှမူရစီဝါနဲ့ပတ်သက်ပြီးမှဒီဟာတွေကျမတို့ကသုတေသနပြုဖို့အစီအစဉ်ရှိတယ်အလစ်တလောကဒါလှုပ်ဖို့အစီအစဉ်တွေရှိတယ်။ဘာကြောင့်လဲဆိုမြန်မာပြည်မှာကဒီအကျန်းဖက်မှုတော့တနေ့နဲ့တနေ့တူပုံပုံများလာတယ်။အဲ့တော့ဘာတွေကြောင့်ဖြစ်ရမလဲဘလို့ဖြေရှင်းကောင်းမလဲဆိုမှကျွန်တော်တို့ဒီဟာတွေသူတည်တနာလှုပ်ဖို့ရှိတယ်။ပြီးရင်ကျွန်တော်တို့မှာ Women for Justice ဆိုတဲ့ Facebook page ရှိတယ်။အဲ့ဒီမှာဆိုကျွန်တော်တို့အဖွဲ့တွေရဲ့အနေစဉ်လှုပ်ရှားတာတွေတော့အမြင်လို့ရပါတယ်လို့
ကျွန်မစိတ်ဝင်စားတာပေါ့နော်။မြို့မီမြတ်ပေါ့အကျန်းဖက်မှုပေါ့နော်။
ဟုတ်ကဲ့
။အင်ဒူကြီးအကျန်းဖက်မှုအခြေအနေကမြန်မာနိုင်ငံမှာဘယ်လိုရှိပါသလဲ။နောက်ပြီးတော့တန်တာအေးတို့အဖွဲ့ကအခုလိုပေါ့နော်အကူအညီပေးခဲ့တဲ့အတွက်ကြောင့်ဘယ်လိုမျိုးထူးခြားမှုတွေတွေ့ရပါသလဲ
ကျမတို့မြန်မာပြည်မှာကအင်ဒိုချက်မြက်ကတော်တော်ကိုများတယ်ပြီးလို့ရှိရင်ဥပမာဆိုရင်ကျမတို့ဒီပအဝင်းချီမှာရံဖြစ်တာလင်မယားရံဖြစ်တာတွေ့ရင်ကျမတို့ကတော့ဝင်မပါဝင်မရှင်းဒါအမုန်းမခံရှင်ဘူးလို့ကျမတို့ပြောတယ်တိုးတော်လဲကျမတို့ကအာဒါကတဘာဝမဟုတ်ဘူးဖန်တီးတဲ့ဟာဥပမာအမျိုးလေးနဲ့မရမှာကအကျံဖက်ဖဲနဲ့လည်းကောင်းကောင်းဖြည့်ရှင်းလို့ရတယ်။နှစ်ယောက်ဒါကောင်းကောင်းဖြည့်ရှင်းလို့ရတယ်။တို့တော့လည်းကျမတို့မှာကဒီဟိုရိုးနေပြီ။အဲ့လိုဂျားတုံးဂျားမဝင်ရဆိုတဲ့စကားပုံတွေလည်းရှိတယ်ဆိုတော့ကျမတို့ကတိတ်ပြီးမှကိုယ်အလေးမထားရလည်းရှိတယ်။အဲ့တော့အမျိုးသမီးတွေကပူပူကြီးမှခံစားရတယ်။အဲ့တော့ကျမတို့တွေဒီရွာတွေမှာတွားလို့ရှိရင်ကျမတို့ပြောပြတာကဒါတွေကအကျံဖက်မှုဆိုတာကသူ့မှာ domestic violence ကသူက circle ရှိတယ်။အဲ့ဒါက natural မဟုတ်ဘူး။အဲ့ကြောင့်ဒီဟာတွေကကျမတို့ကတားဆီးလို့ရတယ်။ပြီးလို့ရှိရင်ကျမတို့တစိမ်းကိုသွားရိုက်လို့မရအောင်ကိုမင်းမဆိုရိုက်လို့ရတယ်လို့ကျမတို့ထင်တယ်အဲ့တော့သူများကိုသွားရိုက်လို့ရှိရင်ကျမတို့ငွေကြီးတွေပေးရတယ်ရော်ရတယ်ဒီဟာတွေကမှားနေတဲ့အယူအဆတွေကအဲ့တော့ဒီကျမတို့ awareness ပေးလို့ရှိရင်အဲ့ဒီလိုကျမတို့ထောက်ပြတယ်အဲ့ကျတော့နားလည်လာကြတယ်ပေါ့အဲ့တော့ကိုအမျိုးသမီးကိုလည်းကိုမှရိုက်ပိုင်ခွင့်မရှိဘူးလုပ်ပိုင်ခွင့်မရှိဘူး responsibility ကောင်းကောင်းနှစ်ယောက်စလုံးကယူရမယ်ဆိုတဲ့ဟာတွေကိုတည်လာတယ်အဲ့လိုမျိုးတွေတော့ကျမတို့ကြုံတွေ့ရတယ်ပေါ့
အင်ဒူရဲ့အကြံဖက်မှုမှာအမျိုးသားပေါ့နော်
ဟုတ
်ကိုရဲ့ဇနီးကိုအဲ့လိုမျိုးကိုတိလက်ရောက်ပေါ့နော
်ဟုတ
်ရိုက်နှက်လို့ဖြစ်ခဲ့လို့ရှိလို့ရှိရင်ဥမာဖြင့်အမျိုးသမီးရလေဒီအမှုလုပ်ရှင်နေဆိုလို့ရှိရင်တန်လာအီလူဘက်ကရောအကူအညီပေးတာရှိတာ
ဟုတ်ကဲ့ကျမတို့ကတော့အကူအညီပေးတယ်ဒါမှကရန်ကန်ရှင်ရဲ့သဘောအတိုင်းကိုပဲကျမတို့လုပ်ပေးတယ်ကျမတို့ကအမျိုးသမီးဖွဲ့စည်းဖြစ်နေမယ်အမျိုးသမီးဘက်မှာဟိုဘာဟိုတစ်ဖက်ဆောင်ရေးတာမဟုတ်ဘူးအမျိုးသမီးကလှုပ်ချင်မှသူဆန္ဒအတိုင်းကျမတို့ကူညီပေးတယ်ပြီးလို့ရှိရင်လှုပ်ဖို့ကျမတို့ဖိအားမပေးပါဘူးသူ့သဘောအတိုင်းဥပမာပထမတချို့တွေကတော့ကျမတို့စီရင်လာဖို့နဲ့ရင်ဖို့ပြီးမှတရားဥပဒေအရမှာသွားရတယ်လည်းရှိတယ်တချို့ကရင်ဖို့နဲ့တရားဥပဒေအတိုင်းစောင့်ရပေးဖို့ကူညီတောင်းလို့ရှိရင်ကျမတို့ပြန်ပြီးမှစောင့်ရပေးပါတယ်
အဲ့လိုအင်းတွင်းအချမ်းဖက်မှုပေါ့နော
်ဟုတ်ကဲ့
မြန်မာနိုင်ငံမှာဖိအားခြင်းအဓိကအကြောင်းကဘာတွေပါလဲရှင်
ကျမရဲ့အမြင်မှာဆိုရင်ကျမတို့ရဲ့ဒီ custom norm နဲ့အရင်များတယ်ပတ်ဝန်းကျင်ဖြစ်အားတွေအရင်များတယ်ဒလိထုံထုံဥပဒေအနေမှာကြောင့်အမျိုးသမီးကဘလို့နေရမယ်ဘလို့ဘလို့ဆိုတဲ့ဟာတွေကအရင်ကများနေတယ်အဲ့ဒါတွေကြောင့်ဖြစ်တယ်အဲ့တော့ဒီဟာတွေကိုကျမတို့ကများများ awareness လုပ်ပြီးမှဘာလဲ sex ကဘာလဲ gender လဲဆိုတဲ့ဟာကိုကျမတို့ရှင်းရှင်းလင်းလင်းနားလည်တယ်ဆိုရင်ဒီဟာတွေကရောကြနိုင်တယ်လို့ကျမတို့ယုံကြည်ပါတယ
်ဒီအင်္ဂလိပ်အကျံဖက်မှုပေါ့နော်သူတို့ဟိုတလောကမြန်မာကျမရေးဝင်ကြီးဌာနနဲ့ WHO လို့ပါလို့အစီအစဉ်ဆက်ထုတ်တဲ့နေရာမှာသူတို့တွေ့တာပေါ့နော
်
တိုင်းနဲ့ပြည်နယ်တချို့တွေမှာပေါ့နော်အင်ဒူရဲ့အကျံဖက်မှုကတမန်အဖြစ်ဆိုလို့ရှိရင်ယူဆတာကပညာနည်းတဲ့လူတန်းစားစီးရဲတဲ့လူတန်းစားမှာဖြစ်များတယ်ပေါ့နော်ဒါပေမဲ့လို့လေအဲ့ဒီမှာတွေ့ရှိတာကတော့ဒီအလွှာအသီးသီးမှာဖြစ်နေတယ်ဆိုတဲ့ဟာကိုတွေ့ရှိရတယ်လေတဏ္ဍာရီတို့အတွေ့အကြုံရအောင
်မှန်ပါတယ်ဘာလို့လဲဆိုရင်အောက်ခြေမှာသူ့အဆင့်တန်းနဲ့သူဖြစ်နေတယ်ဥပမာရန်ကုန်လောက်မှာကျမတို့ဥပမာမြို့တွေပြောမစင်လဲမြို့မှာလည်းဖြစ်နေတာပဲကျမတို့မြန်မာပြည်မှာက patriarchy system ကျမတို့ကဖော်ရကြအရင်ကြီးဆိုတဲ့အထုံးနှင်းစင်လာအရာဆိုရင်အမျိုးသမီးကနေရတာအကမှသူကနှိမ့်ချနေတယ်အဲ့တော့ဒီဟာတွေကတော့အများကြီးလှုပ်ရှားလို့သေးတယ်လို့ကျမမြင်ပါတယ်တော်ရင်တော်ရုံတော့ပြောင်းမှာမဟုတ်ပါဘူး
အဲ့တော့တန်တဲ့ဤတို့အဖွဲ့စီကအကူအညီပေးနေရဆိုတဲ့ခါကျတော့လူကြမှုရှိစီအောင်ပေါ့နော်ဒီအမျိုးသမီးတွေရောအမျိုးသားတွေရောတူတူပဲပေါ့နော
်အဲ့လက်တလုံးမှာကျမတို့ဖွဲ့စီကအမျိုးသမီးကိုအရင်ဦးစားပေးပြီးမှတင်နန်းပေးပါတယ်ဘာလို့လဲဆိုရင်ကျမတို့ကအမျိုးသမီးကိုယ်တိုင်ကအမျိုးသမီးခွင့်ရကိုမတိကျအောင်ဖြစ်နေတယ်အဲ့တော့အမျိုးသမီးတွေကိုကိုယ့်ရဲ့ခွင့်ရတည်ပြီးပြီဆိုရင်အမျိုးသားတွေရောတန်းတူကျမတို့ကတင်နန်းပေးမှဖြစ်ပါတယ်ဘာကြောင့်အဲ့လိုခွဲရလဲဆိုရင်အမျိုးသားနဲ့အမျိုးသမီးကိုကျမတို့ကတင်နန်းနေခေါ်တယ်ဆိုရင်အမျိုးသမီးတွေက စကားမပြောရတော့အမျိုးသားတွေရှိရမှာအဲ့တော့အမျိုးသားတော့ပြောနေတယ်အမျိုးသမီးတော့မပြောနိုင်ဘူးအဲ့လိုမျိုးတွေရှိလို့ဒါကျမတို့ကအမျိုးသမီးတော့အရင်ပေးတယ်အဲ့ဒါပြီးမှအမျိုးသားနဲ့ပြန်ပေးတာဖြစ်ပါတယ
်နောက်တစ်ချက်ကျမတွေ့ရတာကတော့အဲ့ဒီစီရင်ခံစားမှာတော့အမျိုးသမီးတွေအနေနဲ့ဒီစီးပွားရေးအရာဝီဂျီအရာ
ဟုတ်ကဲ
့အားကြောင့်ကြောက်ရအားကိုနေရမယ်ဆိုရင်တို့ကပူပြီးတော့အကအကွယ်မဲ့တွေနေရာမှာရောက်တယ်ဆိုတော့စတီရယ်ဆိုတော့ခါကြတော့အမျိုးသမီးတွေရောဒီကိုချရာဘူးကိုရနိုင်အောင်ပေါ့နော်စီပွားရေးအရာရနိုင်အောင်လို့ဘလို့ဦးမြတ်နိုင်ငံမှာအခုတန်တော့အေးလို့တွေ့ခဲ့တဲ့အတိုင်းဝိုင်းမှာဟောဘလို့ချင်းနေရှိပါ
ဒီလိုရှိတယ်ကျမတို့အဖွဲအနေနဲ့ဆိုရင် domestic violence ကြောင့်တွေ့တဲ့လူတွေကအများစုကအလုံးလုံးပြင်မဲ့လဲကျမတို့မြန်မာပြည်ကဆင်းရဲကြတော့တယောက်တည်းရစ်တည်နိုင်ဖို့အရန်ခက်ခဲပါတယ်အဲ့တော့တချို့လူတွေအမျိုးသမီးတွေကလာတဲ့ချိန်မှာကျမတို့ရုံလာတဲ့ချိန်မှာစားတော့ကတော့ဒါကွဲမယ်ပြဲမယ်ပေါ့ဒါမှလည်းရရှိမှာကပြန်မကွဲတာလည်းအများကြီးတွေ့ရတယ်
ပြင်သားသမီးရှိတ
ယ်ဟုတ်တယ်အဲ့တော့သားသမီးမျက်နှာငယ်တာရယ်ပြီးလို့ရှိရင်သူတို့က economic မှာ independence မဖြစ်တာရယ်အဲ့လိုမျိုးတွေရှိတယ်ကျမတို့ရရချေးရတွေတောင်းမယ်ဆိုရင်အမျိုးသားအမျိုးသမီးကတောင်းတူလေသမားသို့တည်းလည်းအမျိုးသားအိမ်ပြန်လာလို့ရှိရင်တော့ပြန်လာရင်တော့ဒါ तू ကပြင်းမနေဆိုရင်မှ तू ကတော့စာဖတ်လို့အချိန်ရတယ် TV ကြည့်ဖို့အချိန်ရတယ်လက်ဖေးသွားတော့ဖို့အချိန်ရတယ်ဒါပေမဲ့ကျွန်တော်အမျိုးသမီးဘဝတွေကထမင်းဟင်းပြန်ချစ်တဲ့ internship တွေလုပ်တဲ့ကလေးတွေပြုစုရတယ်အဲ့တော့ကျွန်တော်တို့ကပတ်ဝန်းရှင်နဲ့သွားစကားပြောဖို့အချိန်တွေမရှိလောက်ဘူးအဲ့တော့သူများကပဲကျွန်တော်တို့ကဦးစားပေးနေတဲ့ဂရုစိတ်နဲ့ကိုဟာနဲ့ကိုတခါတည်းကျွန်တော်သမီးကမေ့ကြတယ်ကိုဟာကိုဘယ်လောက်ပြင်းမနေတယ်ကိုကနားဖို့လိုအပ်တယ်ဆိုတော့ကျမတို့တခါတည်းကျန်တည်မရအောင်အဲ့လိုမျိုးတွေရှိတယ်အဲ့တော့ကျမတို့အမြင်နဲ့ဒီကျမတို့အခုအဖွဲ့အနေပေါ့နော်ဒီ new victims တွေကျမတို့ဘလို့ livelihood အနေနဲ့ကိုညီရမလဲလို့ကျမတို့စဉ်းစားတယ်စဉ်းစားတဲ့ချိန်မှာဖြစ်နိုင်ချေပေါ့အားတော့ဒီကျမတို့စစ်ထုတ်ပေါ့နော်တိတ်လို့တွေနေကိုတင်ပေးမယ်ရကန်းနေကိုတင်ပေးရင်ကောင်းမယ်လို့တော့ကျမတို့ထင်တယ်အဲ့ဒါတော့စိတ်ထဲမှာရှိတယ်လို့ဖို့စီစဉ်အဲ့ဒါတွေတော့ရှိတယ်အဲ့ဒါဆိုတော့နည်းနည်းတော့တက်တာလာမယ်လို့ကျမထင်တယ်
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ကျေးဇူးတော်နေ့အကြောင်းကိုကိုအောင်အောင်ကစီစဉ်တင်ဆက်ထားတာနားဆင်ကြပါရှင်။
အမေရိကန်မှာဆိုရင်နိုမာလာကွန်လကစားလို့အားလည်းရဲ့ယာစီစားပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုမာလာစတုဒ္ဒပတ်ဂျာလာရီနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရည်တွေဘလို့ရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုမာလာ20ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအင်ဂျီတော်ကနေကျက်စင်နှစ်ကောင်ကိုဘေးမဲ့လွတ်ပေးတဲ့အကြောင်းနဲ့ဆက်လိုက်ရအောင်လားမက်ခင်ပြည်တွေ
ဟုတ်ပါရဲ့ရှင်တောင်ဒါကိုတာပြည်နယ်ကမွေးမြူရေးချမ်းမှာတေချာမွေးထားတဲ့ကျက်စင်အကောင်50လောက်ထဲကမှ Peas နဲ့ Carrots လို့နာမည်ပေးထားတဲ့ကျက်စင်နှစ်ကောင်ကိုအင်ဂျီတော်ကကျက်စင်ဘေးမဲ့လွတ်ပွဲအတွက်ရွေးချယ်ပြီးတော့ဝါရှင်တန်မြို့တော်ကိုပို့လိုက်ကြပါထုံးစံတိုင်းဒီကျက်စင်နှစ်ကောင်တွေကဘယ်အကောင်ကိုသမရကရွေးပြီးတော့ဘေးမဲ့ပေးဖို့ဘယ်သူမှမဆိုအင်တာနက်မှာမဲပေးရွေးလို့ရပါတယ်
Peas နဲ့ Carrots လို့နာမည်ပေးထားတဲ့ပေါင်40အလေးချိန်ရှိတဲ့ကျက်စင်နှစ်ကောင်ကိုအင်ဂျီရောကကျက်စင်လွှတ်ပွဲမတိုင်ခင်ရက်တွေမှာကျယ်ငါးဖွင့်အဆင့်ရှိတဲ့ဟိုတယ်မှာတည်တည်ချာချာအကြနာထားပစ်ထားပါတယ်။ Peas ကတော့ကျေးလက်သချင်းတွေနားထောင်ရတာပြောင်းမှုပေါက်ပေါက်စားရတာနဲ့လေးရည်မြန်တွေကိုကြည့်ရတာကြိုက်ပြီး Carrots ကတော့နှင်းလျှောစီးတာယောဂနဲ့ Presley ရဲ့သချင်းတွေကိုကြိုက်တဲ့အကြောင်းအင်ဂျီရောက Twitter လူမှုကွန်ရက်မှာရေးထားပါတယ်။ကျေးဇူးတော်နေ့မတိုင်ခင်မှာတော့အားလုံးကမဲပေးရွေးချယ်ထားတဲ့ Peace ကိုသမ္မတဒေါ်နယ်ထရမ့်ကအခမ်းအနားနဲ့တရားဝင်ဘေးမဲ့လွှတ်ပေးပါရယ်။ဒါမှမဟုတ်လေတကယ်ကတော့ကျက်စင်နှစ်ကောင်လုံးကိုဘေးမဲ့လွှတ်လိုက်တာပါ။အဲ့ဒီကျက်စင်တွေကို Virginia Tech College ကတလိပ်ဆန်လေးလာရေးသိပ္ပံဌာနကတာဝန်ယူပြီးတော့မွေးမြူဆောက်ရှောက်ပေးပါရယ်
။ဒါနဲ့ကိုအောင်ရေးကျေးဇူးတော်နေ့အကြောင်းကိုလည်းပြောပြပါအောင်ရှင့
်။ဟုတ်ကဲ့ပါ။ဥရောပကနေအမေရိကတိုက်ကိုစပြီးတော့ရွှေပြောင်းအခြေချနေထိုင်သူတွေဟာအခု Massachusetts ပြည်နယ်ပလတ်မောက်မှာ1620ခုနှစ်ကဒီကောက်တက်စားပွဲအနေနဲ့စတင်ပြီးတော့ကျင်းပလာတာပါ။အဲဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပခဲ့ပါရယ်ဗျာ
။ဒ
ဒါပေမဲ့လည်းအစောပိုင်းတုန်းကတော့နေရာဒေသမတူပဲကျင်းပတာဖြစ်တဲ့အတွက်ရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးမရှိခဲ့တာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတကြိမ်မကတော့မှကျင်းပကြရဲဆိုပဲရှင်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်နဲ့အမေရိကန်သမ္မတဂျော့ဂျ်ဝါရှင်တန်ကသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့တနိုင်ငံလုံးတပြိုင်တည်းကျင်းပတာမျိုးတော့မဖြစ်ခဲ့သေးပါဘူး။
အဲ့ဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမဆေရာဂျိုးဆက်ဖီဟေးလ်ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတအီဘရာဟင်လင်ကွန်ကနိုဝင်ဘာလအတွင်းစရုတ်တမြောက်ဂျာတာဘေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။အခုလိုကျေးဇူးတော်နေ့ဆင်နွှဲကြတာဟာအမေရိကရဲ့ယဉ်ကျေးမှုလည်းဖြစ်တာကြောင့်အားလုံးဆင်နွှဲကြတာမှာကျွန်တော်တို့မြန်မာပြည်လည်းပါပါတယ်။ကျေးဇူးတော်နေ့အကြောင်းဝါရှင်တန် DC area မှာနေထိုင်တဲ့မတ်ခွန်ကြာကအခုလိုစပြောပြပါရယ
်အဓိကတော့ဘုရားခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတာပေါ့နော်ဘုရားခင်ကဘလောက်ဒုက္ခဆင်းရဲပဲရောက်ပါစေပေါ့ဘုရားခင်ကအားလုံးကိုကြည်ရှုဆောင်ပါတယ်ဒါကြောင့်မို့ဘုရားခင်ရဲ့ကျေးဇူးတော်ကိုကျမတို့ကချီးမွမ်းတင်တယ်ဆိုပြီးတော့မှချီးမွမ်းလာတယ်ပေါ့နော်ကျမတို့ဗမာပြည်မှာကြတော့လေဒီအမေရိကန်သာသနာပြုတွေကလာပြီးတော့မှကျမတို့သာသနာပြုတယ်အဲ့လိုသာသနာပြုတဲ့အခါမှာလဲသူရဲ့ဒီ Thanksgiving tradition နဲ့သူတို့ယူလာတာပေါ့เนาะအဲ့ဒီနဲ့အတူကျမတို့ဒီအချိန်ကအများအားကောက်ပဲတည်နံနေပေါ်တဲ့အချိန်ဆိုတော့အထူးသဖြင့်ကျမတို့ကချင်ပြည်နယ်တွေအဲ့ဒီမျိုးမှာဆိုလို့ရှိရင်ကျမတို့ကကျေးဇူးတော်ချီးမွမ်းပွဲဆိုရှင်အများအားကောက်တက်စားပွဲနဲ့ပေါင်းပြီးတော့မှာပေါ့လေကျင်းပလေးရှိပါတယ
်မက်ကွန်ဂျာရိုကဒီ Washington DC area မှာပဲနေတာဆိုတော့ဒီ Washington DC မှာရောဒီကျေးဇူးတော်နေ့အတွက်ဘာတွေလုပ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ကျမတို့ကတော့ Gary Baptist Church က member တွေပေါ့နော်အရင်တုန်းကတော့ကျမတို့ကအမ်ဒီကျေးဇူးတော်ချီးမွမ်းတဲ့နေ့မှာပဲကျမတို့ကစုပေါင်းပြီးတော့ဖျားရှိခိုးတယ်ပြီးတော့အမ်အတူတကွစုပေါင်းပြီးတော့မှစားတောက်ကြတဲ့အချိန်ကိုလုပ်ခဲ့ပါတယ်ကျမထင်တာခုနှစ်ခါရှစ်ခါလောက်လောက်လုပ်တယ်ဒါပေမဲ့နောက်ပိုင်းမှာကျတော့ဒီ American တွေရဲ့ tradition ကပေါ့နော်မိသားစုတွေစုံတဲ့အချိန်ဖြစ်တယ်ဒါကြောင့်မို့ပြီးတော့အခန်းနေပါတယ်ငှားရတာလဲ Thanksgiving နေ့ဆိုရှင်ခက်ခဲတယ်ဒါကြောင့်ကျမတို့ကအများရန် Thanksgiving ရဲ့ Sunday ပေါ့ Church မှာ Thanksgiving service ရှိပါတယ်
။ဒီကျေးဇူးတော်နေ့ကာလမှာဆိုလို့ရှိရင်ဟိုအလှူအတန်းတွေပါတယ်ပေါ့လေ။တချို့ဒီ Church Day နောက် Community တွေအားလည်းပဲလှူတဲ့ပစ္စည်းတွေကိုသူတို့စုကောက်ပြီးတော့ဟိုပြန်ပြီးတော့လှူပေးကြတဲ့အစီအစဉ်တွေပါတယ်လည်းလုပ်လို့ရှိပါတယ်။ဆိုတော့မက်ကွန်ဂျာတို့ကအဲ့လိုတွေလုပ်ဖြည့်လား
။ကျမတို့ရဲ့ Church မှာတော့ကျမတို့ကဒီကျေးဇူးတော်ချီးမွမ်းပွဲနေ့ဆိုလို့ရှိရင်အများရန်ကျမတို့ကအလှူငွေကောက်တယ်။ကိုယ်ခံစားရတဲ့ကျေးဇူးတော်ကိုအတွက်ပေါ့နော်ကိုမိသားစုကနေမမိသားစုနဲ့ကောက်တယ်ဒါပေမဲ့ကျမတို့ကတော့ဒီအလူငွေကိုကျမတို့ရဖျားเจ้าလူအပ်တဲ့အတွက်ကြောင့်မို့ဖျားเจ้าအတွက်ပေါ့ဟိုစကလေးကကျမတို့ကဖျားเจ้าအတွက်ဆိုပြီးတော့မှယေစုပြီးတော့မှအဲ့ဒီနေ့မှာကောက်ခံရရှိတဲ့အလူငွေကဖျားเจ้าအတွက်ဖြစ်တယ
်ဆိုတော့ဒီကျေးဇူးတော်နေ့ဆိုတော့လေဒါဘဝမှာကျေးဇူးတင်စရာကောင်းတာတွေကိုပြန်ပြောင်းဟိုအမှန်ရစီတဲ့နေ့ဖြစ်တာပေါ့လေဆိုတော့ဟိုဒီနေ့အတွက်မှာပေါ့လေအထူးသဖြင့်ထူးထူးခြားခြားဒီကျေးဇူးတင်စရာကောင်းဆုံးအဖြစ်အပျက်ကိုပြောပြပါဆိုရင်ဗာမြန်ဖြစ်မလဲခင်ဗျာ
ကျမရဲ့တယောက်အနေနဲ့ကျေးဇူးတော်ချင်းမဆာဆရာဆိုလို့ရှိရင်တစ်နှစ်လုံးကျမတို့အသက်ရှင်လျှောက်လန်းသွားတဲ့အခါမှာကောင်းတဲ့အရာတွေရှိသလိုမကောင်းတဲ့အရာတွေကြုံရတယ်ဒါပေမဲ့ဒီလိုမျိုးအခက်အခဲတွေအားလုံးကိုဖျားရှင်ရဲ့ခွန်အားနဲ့ပဲကျမတို့ကအားလုံးကိုကျော်ဖြတ်နိုင်တယ်ပေါ့နော်ဒါကြောင့်မို့ဒီနှစ်ဆိုလို့ရှိရင်ကျမတို့မိသားစုအတွက်ဆိုလို့ရှိရင်တော့တကယ်ပဲကျေးဇူးတော်ကိုအရန်ချီးမွမ်းရတဲ့နှစ်ဒါကကျမတို့အမတ်ရစရာဒီနှစ်တစ်နှစ်ပေါ့နော
်ဒီအမေရိကမှာပေါ့လေလူမျိုးပေါင်းစုံလာပြီးတော့အခြေချကြတယ်မက်ကွန်ဂျာရိုလည်းပဲဒါဟိုမြန်မာပြည်ကနေလာပြီးတော့ဒီကချင်လူမျိုးတယောက်အနေနဲ့အမေရိကမှာလာပြီးတော့အခြေချကြတယ်ဆိုတော့ဒီအခုအထိပေါ့လေကိုလက်ရှိနေနေရတဲ့ဒီအမေရိကမှာနေနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်အားရကျင်းနေမှုရှိပါလဲဒီအမေရိကနဲ့ပတ်သက်ပြီးတော့ဘာတွေကိုကျေးဇူးတင်မိပါလဲ
ကျမတို့ဒီမှာနေထိုင်ပြီးတော့မှလာပြီးတော့เนาะလောက်ကန်စားတော့ရတယ်ပေါ့เนาะကျမတို့လုံးတလောက်ခံစားရတယ်အေးချမ်းချမ်းစိတ်ချမ်းချမ်းတာတာနေရတယ်ဟောပေါ့လေကျမရေးလူမှုရေးကကျမရေးအစပေါ့လေအားလုံးမှာပေါ့เนาะဒီလိုကောင်းကောင်းမွန်မွန်ကူတာနိုင်ဖို့အခွင့်ရှိတယ်နော်ကလေးတွေပညာသင်ဖို့အခွင့်ရှိတယ်အဆောက်အအုံရပေါ့လေတခြားနေရာတွေနဲ့ရှင်လိုက်ရင်ဒီနေရာမှာအခွင့်အရေးအများကြီးရှိတယ်ဒီနေရာကိုကျမတို့ပို့တဲ့အတွက်ကြောင့်မလဲဖျားရှင်ကိုကျေးဇူးတင်တယ်ပြီးတော့ဒီနေရာမှာရောက်ချင်းအဖြစ်လဲကိုယ်နိုင်ငံမှာရှိတဲ့ဒုက္ခဆင်းရဲတဲ့လူတွေကိုကျမတို့လည်းကိုယ်တတ်နိုင်တဲ့လောက်ပေါ့လေကူညီဖို့အခွင့်ရရတယ်ပေါ့ဒါကြောင့်မို့ဒီနိုင်ငံကိုလည်းကျေးဇူးတင်တယ်ဒီနိုင်ငံမှာရှိတဲ့ကောင်းဆောင်တွေပေါ့နော်သူတို့ရဲ့လှူဆောင်မှုတွေအတွေ့အအားလုံးကိုလည်းကျမတို့ကကျေးဇူးတင်ဖို့ရှိတယ်ကျမတို့သူတို့အခွင့်မပေးလို့ရှိရင်ကျမတို့ကဒီမှာလာဖို့အကြောင်းမရှိဘူးပေါ့နော်သူတို့လည်းဒီလိုမျိုး တခြားနိုင်ငံလူတွေသူတို့ကလက်ခံပြီးတော့မှအခြေချခွင့်ပေးတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံကိုလည်းကျွန်တော်တို့ကျေးဇူးတင်ဖို့ရှိပါတယ်
။ဟုတ်ကဲ့ပါမခွန်ကြေးအခုလိုကျေးဇူးတော်အနေနဲ့ပတ်သက်ပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ကျွန်မလည်း
အောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားတာပါ
တက်စစ်အားဒုံလုံလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်တက်စစ်တအားဖူလုံဖို့အတွက်ကြိုးစားရမှာအမကန်ဖြစ်နေထားနိုင်တဲ့ရေအားသုံးတက်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးကပြောပြပေးမှာပါ။ဒီ
ကေအမကန်နိုင်ငံမှာလောက်ရမှာကဒေနုံတက်တာတဲ့ဓာအားရဖို့ဆိုလို့ရှိရင်ဒီအလျက်စစ်တွေပေါ်ကျော်သွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာလ
ားမြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်ရောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြင်းမြဲစွန့်ရင်တဲကရေအားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆွဲရှိတယ်ဗျ။အဲမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျ။အဲ့ထဲမှာကျွန်တော်ကချင်းမြစ်ကိုလုံးဝမကြည့်ဘူးဗျ။ချင်းမြစ်ကိုလုံးဝမကြည့်ပဲလုပ်လို့ရတယ်ဗျ။ဘာလို့လဲဆိုတော့ချင်းမြစ်မှာပူတန်းသွားလာရေးတွေကပြင်ပေါ်လမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကကြည့်ပြတော့မလိုပါဘူး။အေယာဝတီဆိုလည်းကျွန်တော်တို့ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှကြည့်ပြတော့မလိုဘူးဗျ။ဘာလို့လဲဆိုတော့ကွာကြွားလိုက်လာကြီးကဒီအရာဒီကြီးကကျွန်တော်အသက်ပြေးကြောဗျအဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ထိပြလည်းမလို့ဘူးဗျနောက်ကစစ်တောင်းမြစ်ကြီးရောလဲစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွှဲလို့မြစ်မအောင်သွားထိပြလို့မလို့ဘူးဗျ
မြစ်ကြီးလေးတွေထဲမှာအရာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
တန်လင်းမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လင်းမြစ်ကတော့ဘလုံးဆိုဥတန်းသွားလာပြီးဘာညာသွားနေခြင်းမောကလုံးလို့မရဘူးကြ။သူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ကျင်းချောင်းနဲ့မိုးရင်းကြတော့ပြင်းထန်တယ်။တကယ်တမ်းကျတော့မြို့တော်မှအဲ့ဒီတန်လင်းမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာဟိုချိန်ဆုံးမှတစ်မြို့လောက်ပဲအောက်နားလေးမှတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျန်းမှကျွန်တော်တွေ့ရကြ။ဒါပေမဲ့ရွာလေးတွေတော့ရှိပါတယ်။ဒါပေမဲ့ဒါတွေကိုကျွန်တော်ကတန်လင်းမြစ်ကိုကျတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်။အဲ့မဲ့တန်လင်းမြစ်ကိုကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့မျိုးပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာအားလိုအပ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်ကြီးကြီးကျယ်ကျယ်မဟုတ်တဲ့စမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
ရေအားပြည့်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာအားထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေရှိတယ်လောရမယ်လို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေယာဝတီမြစ်ကိုဝင်ရဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်က၎င်းက6500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်6500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုထိကျွန်တော်တို့အဲ့ဒါအလုံးဒီဇိုင်းတွေပါလေအစင်းလေးဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄လောက်ရှိပြီဗျာ။အဲဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေပြည်ရှိတယ်ချောင်းလေးဒီလက်ပြက်လေးရှိကြကြအဲဒီချင်းဒီနယ်ကမှာအဲ့ဒါမိခဥမာလည်းမဟုတ်ဘူးကြအဲဒီမိခရဲ့ခြေထဲကိုစီးဝင်နေလက်ပြက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်600မီတာဝက်လောက်ရတယ်ကြအဲ့ဒါလည်းပဲနှစ်ခုလောက်ကပြီးနေပြီကြအရှင်းနည်းဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြအဲနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြစ်ထဲကိုဝင်နေထဲမှာနောက်တစ်လက်ကရှိတယ်ကြတာပိန်လို့ခေါ်ရကြအဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်းလင်းဖြစ်နေကြီးကွာအဲ့တော့ဒါမျိုးတွေပေါ့ဗျာ
EOR မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဓာတ်ထုတ်တဲ့
เยอะเสียงเดินทางรับบ้างที่จันทร์เราเยอะว่าสิ่งนั้นยี่สิบเยอะเยอะว่าเยอะว่าเสียงยี่สิบเยอะเยอะว่าเสียงยี่เอาไปมาเสียงไม่เอามาจันทร์ว่าเยอะว่าเสียงเสียอะไรจิ้วไปจันทร์ว่ายี่สิบอะไรอยู่ไปตรงนี้เต็มเลยเมื่อวานเช้าเจอเราสิ่งเดียวที่ตรงสุดเลยสิ่งนั้นเป็นยี่สิบเยอะแต่ละเรื่องเส้นเส้นเลยอย่างลูกแม่ส่วนจันทร์ว่าตาลูกแม่ส่วนลิ้นเราส่วนที่ไม่หายเลยแล้วทุกอย่างเราจันทร์ ยี่มันนะสิเอเชียมาแต่ละไม่มันยังเสียเราไหมจันทร์เราบ้านเราไม่ใช่ว่าสิเดียบ้านเราไม่ใช่ว่าเขาไปพอเจ้าตัวเองช่องสิตัวเราเลยไอช่องบ้านเราเลยถ้ามาที่ใดไม่ใช่เนี่ยนั่นก็ว่าเดียร์จะเราอย่างเนี่ยเลยบ้านเราส่วนเลยสิเดียบเดี๋ยวสุดท้ายเราจันทร์เราว่าไปอยู่ไกลมากย้ายอยู่ไกลมากเราทำไมยี่มาเดี๋ยวเราไม่เข้าหูอย่างเพราะนั่นไงอ่ะจันทร์เราเสียดายมาใช่ไหมยามานั่นไงเดี๋ยวเดี๋ยวยี่มีเจ้าวันนั่นไงไม่ใช่หูอย่าง เออดีขึ้นเยอะจนเราโซเชียลเนี่ยจนเราอ่านได้เยอะเลยเอ้ยเราไม่เพียร์อะไรบ้าจังวะเนี่ยใช่เออก็โควิดนี่ก็ตีไว้อยู่ตอนนี้ลูกจนเราว่าที่เดียวเนี่ยต้องเจอเราก็สร้างกันเลยไหมโควิดนี่ก็อาจจะเล่นอะไรแบบนี้แต่มาแล้วกันยังไงยาอะไรแบบนี้ก็มีสิ่งเดียวแล้วยิ่งยิ่งยังไงลูกอะไรแบบเจ้าเดียวยังไงไม่ได้ยิ่งมาดูตัวด้วยตู้เดียวนิ้วเดียวแบบนี้ตรงนั้นรูปแบบนี้มีรูปแบบอะไรอย่างนี้ตายยามลาจ้าอย่าง ไอ้ลูกเชียร์นี่วิ่งออกคุณเอาไปหูเปล่าตัวเลยขามาที่เดียวยูเอาแข่งตัวยาคุณจะทำหัวไอ้มาจูด้าที่เดียวจูด้าที่เราบาดเจ็บเลยส่วนจันทร์ว่าดูแลคนเนี่ยมีอายุเปล่าบาดเจ็บเส้นเวลาเลยก็แต่ชอบเชื่อลูกเชื่อพี่ตมารีมีอายุเส้นเวลาแล้วเชียร์ลูกมาเลยไม่ยาวอย่างเนี่ยเลยเสือกูจะบอกว่าเนี่ยเป็นเรื่องตมารีอ่ะตัวเราแก้ไม่ได้เลยชอบเลยเสือกูยังวันนี้พี่เอากูเนี่ยเส้นพี่เอากูยาดูยาดาริวที่ยงก็ยาวกันมาพูดไปลูกจะดู ဒီကတည်းကအချိန်ကြောင်းမှာဟာဒီအကုန်လုံးကြီးအချိန်ကြီးအနေဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲကျူတော်ကြီးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘယ်လိုပြောပြောလဲမရဘူးရမတို့ပြောတာကတော့မယုံဘူးမယုံဘူးပြောတာဗျာအဲ့တော့ကျွန်တော်ကဘာပြောရအောင်ဆိုတော့မယုံစရာတော့အကြောင်းမရှိဘူးဗျာပြီးပြီးရောက်ခံဆိုရပြီးသူကျူအောင်လုပ်ရမှာပဲဗျာအရင်တော့ကတော့ခြားလိုက်ပါတော့ဗျာအခုအချိန်ဒီမှာတော့
ပါမယ်ရှင်။ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စီဝင်ရောင်းပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့သိကြားစီဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလူ30လေးယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထံရသွားပါတယ်။နိုင်ငံတော်မှစစ်ကဲမျိုးဖြစ်တဲ့ကရာချီမျိုးကတရုတ်ကောင်စီဝင်ရောင်းပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့သိကြားစီဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလူ30လေးယောက်ထက်မနည်းသေဆုံးပြီးဒါ က်ခတ်မှုကြောင့်လူ26ဦးထဲမှာသေဆုံးပြီး50လောက်တန်းရရသွားတဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။တောက်ချန်နေဝတ်ပြုဆူတောင်းပွဲမှာခိုင်းတဲ့လူတွေပုံများတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းအာဖဂန်စစ်တပ်ပြောခွင့်ရပူကြီးအဗ်ဒူလာကပြောဆိုခဲ့တာပါ။အမေရိကန်တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့ခြေရင်ဖြစ်နေရတဲ့ကိစ္စကိုကျေးဇူးတော်နဲ့အားလိုက်ရမှာသမ္မတတော်နဲ့ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။ကျေးဇူးတော်နဲ့အထိမ်းအမှတ်ဖြစ်ပြပရောက်အမေရိကန်စစ်တီတွေနဲ့မနေ့တုန်းကတယ်လီဖုန်းကလှုပ်ဆက်စကားပြောရမှာကယ်လီဖိုးနီးယားပြည်နယ်ကပြည်အောင်စုအယူခံတရားရုံးကတရားရေးစနစ်မှာအဟန့်တားတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုလိုက်တာပါ။ Bangladesh မှာ ရောက်နေတဲ့ Rohingya ဒုက္ခသည်တွေ နေရက် ပြန်နိုင်မဲ့ အခြေအနေတွေ ဖန်တီးဖို့ မြန်မာစစ်အုပ်ကို ကုလသမဂ္ဂက တိုက်တွန်းလိုက်ပါတယ်။ ဒုက္ခသည်တွေ ကိုယ်သဘောဆန္ဒနဲ့ ဘေးရန်နယ် ကင်းကင်း ကုန်းသက်ကရှိရှိ ပြန်နိုင်မဲ့ အခြေအနေတွေ မြန်မာနိုင်ငံမှာ ပေါ်ပေါက်လာအောင် နိုင်ငံတကာကလည်း အကူအညီပေးကြဖို့ ဒုက္ခသည်များဆိုင်ရာ ကုလသမဂ္ဂ မဟာမင်းကြီးရော UNHCR က ဒီနေ့ပဲ ကြေညာချက် ထုတ်ပြန် ပြောဆိုလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လီဦးကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့အစ်ဒရစ်ဖရန်ကလင်ဖြစ်ပါလိမ့်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ7:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါလိမ့်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ်။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လှိုက်လို့မီတာ24,640နဲ့လှိုက်လက်မီတာ190ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA
This program has come to you from the Voice of America, Washington.